အာဖဂန်နစ္စတန်အနောက်ဘက်ကျန်းကဟီရတ်မြို့မှာတနင်္ဂနွေနေ့တုန်းကအမျိုးသမီးတွေခြေထက်ဆန္ဒပြခဲ့တာကိုတာလီဘန်တွေကတနက်တွေပစ်ပေါက်လူစုခွဲခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကကဘူးမြို့တော်မှာကျောင်းသူမိန်းကလေးစာသင်ခန်းကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြကြတာဖြစ်ပြီးရဲတွေကဆန္ဒပြသူအမျိုးသမီးတွေကိုရိုက်နှက်ခဲ့တယ်လို့ဆန္ဒပြသူတွေကပြောဆိုပါတယ်။ကဘူးမြို့ကမိန်းကလေးနဲ့ယောက်ျားကလေးအတန်းတွေခွဲထားတဲ့ရှိရအများစုရှိရအရက်ကစာတင်ကြောင်းမှာမိန်းကလေးအတန်းတွေရှိတဲ့ဘက်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်35ဦးသေဆုံးပြီး82ဦးဒဏ်ရာရှိခဲ့ပါတယ်။သေဆုံးသူအများစုဟာမိန်းကလေးငယ်တွေဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကဟီရတ်မြို့မှာကျောင်းသူအမျိုးသမီး100လောက်ကဆန္ဒပြခဲ့တာဖြစ်ပါတယ်။သူတို့ဟာဟီရတ်တက္ကသိုလ်ကနေပြည်내အုပ်ချုပ်ရေးမှုရုံးကိုခြေတက်ဆန္ဒပြကြလို့ပြောဆိုပါတယ်။ပညာရေးဟာငါတို့ရဲ့အခွင့်အရေးလူမျိုးတုံးအောင်လှုပ်ဆောင်မှုဂျင်နိုဆိုက်ဟာရာဇဝတ်မှုဖြစ်တယ်လို့ကြွေးကြော်ကြပါတယ်လက်နက်ကင်တာလီဘန်လုံခြုံရေးတွေတားမြစ်မှုကြောင့်ပြည်내အုပ်ချုပ်ရေးယုံအထီတော်မရောက်ခဲ့ပါဘူးအခြားတက္ကသိုလ်ကျောင်းသူတပွဲကလည်းကန့်ကွက်ဆန္ဒပြခဲ့ပေမဲ့တာလီဘန်တွေကတက္ကသိုလ်ဝင်တကားကိုပိတ်ထားတဲ့အတွက်လမ်းပေါ်တက်ပြီးဆန္ဒပြတဲ့အစဉ်တီတော့မလုပ်နိုင်ခဲ့ပါဘူး